ဒုတိယနှစ်ကုန်သွားပြီ။နောက်ထပ်အလုပ်လုပ်စရာ၈ရက်ကျန်သေးသည်။ဒုတိယနှစ်မှာပထမနှစ်ထက်နည်းနည်းလေးပိုလွယ်ကူလာတယ်။ဒါပေမဲ့အခက်အခဲတွေတော့ရှိနေသေးတယ်။ဒီစိတ်ကိုထိန်းရတာအင်မတန်ခက်ပါတယ်။မြောက်စိတ်လိုပဲ။မြောက်တကောင်ဟာတစ်ကိုင်းတစ်ခုကနေတစ်ခုကိုခုံလွှားခူးစားနေတယ်လို့ပဲ။ဒီမြောက်စိတ်ကလည်းအကြောင်းအရာတစ်ခုကနေနောက်အကြောင်းအရာတစ်ခုကိုလှမ်းတွယ်နေတာပဲအင်မတန်မတည်ငြိမ်တဲ့စိတ်ဒီနေရာမှာကြာကြာမနေဘူးအချိန်လုံးပြောင်းရွှေ့နေတယ်စိတ်ရိုင်းဖြစ်တယ်အင်မတန်ကြောက်စရာကောင်းတယ်ကြွေးရိုင်းစင်ရိုင်းတကောင်ရွာထဲဝင်လာပြီးအလုံးဖြည့်စည်းပစ်လိုက်တယ်လို့ပဲဒါပေမဲ့ကျွမ်းကျင်သောလူတူကဒီကြွေးရိုင်းစင်ရိုင်းကိုရင်အောင်လုပ်ပေးနိုင်တယ်အဲ့လိုရင်လာတဲ့အခါမှာဒီတိရစ္ဆာန်ရဲ့ခွန်အားတွေကိုလူတွေအတွက်အကျိုးရှိအောင်အသုံးချနိုင်တယ်။ထို့နည်းတူပဲဒီကြောက်စရာကောင်းတဲ့စိတ်ရိုင်းကိုရင်အောင်သင်ပေးနိုင်ရင်ဒီစိတ်ရဲ့ခွန်အားဟာဒီတိရစ္ဆာန်တို့ရဲ့ခွန်အားထက်အစပေါင်းများစွာသာပါတယ်။ကိုယ့်ကိုအထောက်အကူပြုပါလိမ့်မယ်။ဒီစိတ်ကိုရင်အောင်လုပ်ဖို့သိအရေးကြီးပါတယ်။တိရစ္ဆာန်ကိုရင်အောင်သင်ပေးတဲ့လူဟာအင်မတန်စိတ်ရှိရတယ်။အားမလျှော့ဘဲအစမပြတ်သင်ကြားပေးရမယ်။ထို့နည်းတူကိုယ့်စိတ်ကိုသင်ပေးတဲ့အခါမှာလည်းအင်မတန်စိတ်ရှိရမယ်။စိတ်မရှိရင်ဒီစိတ်ကပိုရိုင်းသွားနိုင်တယ်။စိတ်ကိုအတင်းအကျပ်ထမြက်ဆူးရှအောင်လုပ်စရာမလိုဘူး။အရှိကိုအရှိအတိုင်းမှတ်ယုံမယ်။စိတ်လွင့်သွားရင်လွင့်သွားတာကိုဘယ်လောက်မြန်မြန်သိလိုက်တယ်လဲ။လွင့်သွားတာကိုလက်ခံလိုက်တော်ပြီဒီလွင့်နေတဲ့စိတ်ပေါ်မှာရွှန်ရှာမုန်းထိမှုဖြစ်ပေါ်လာရင်အခက်အခဲတွေပိုတွေ့ရမယ်စိတ်ပင်ပန်းခြင်းများပိုလာပြီးစိတ်ဆင်းရဲရမယ်ဘာကူမှအဖြစ်မတင်နဲ့လက်သာခံလိုက်ဩဒါဟာငါစိတ်ရဲ့အလေအကျင့်ပဲဆိုပြီးပြုံပြုံလေးလက်ခံလိုက်ပါဒါဆိုရင်ထွက်သက်ဝင်သက်စီကိုတောင်းဒီစိတ်ကိုပြန်ဆွဲယူစရာမလိုဘူးသူ့ဖာသာသူအလိုလိုပြန်ရောက်လာမှာပဲစိတ်ကိုပိုပင်ပန်းအောင်မလုပ်နဲ့အသက်ရှူတာပြင်းရင်ပြင်းမစေမြန်ရင်မြန်မစေနှေးရင်နှေးမစေမှတ်တာမှတ်လိုက်ပါတစ်မျိုးကိုကြိုက်တာတစ်မျိုးကိုမကြိုက်တာမျိုးမဖြစ်ပါစေနဲ့လေဟာဘယ်နှကောင်းပေါက်ကဝင်နေထွက်တယ်ဘယ်နေရာကိုထိသွားတယ်ဆိုတာကိုသာမှတ်လိုက်ပါဒီလိုနဲ့ပဲစိတ်ရှိရှိနဲ့တိတ်ဆိတ်စွာရှုမှတ်နေပါဒီလိုနဲ့ပဲကိုယ်စိတ်ကိုယဉ်ပါအောင်သင်တန်းပေးနေတယ်ဆိုတာကိုသိလာလိမ့်မယ်။တခြားလူပဲသူမှလုံးမပေးနိုင်ဘူး။တူတူယောက်ကရှောက်ရမယ့်လမ်းခရီးကိုညွှန်ပေးမယ်။ကိုယ့်ဘာသာကိုရှောက်ရမှာပဲ။ကိုယ်ရင်ငါရင်ကိုယ်ရင်သောက်ရမယ်။ကိုယ်နေမကောင်းရင်ကိုယ်ဆေးသောက်ရမယ်။စိတ်ဆင်းရဲနေတဲ့လူတယောက်ဟာကိုယ့်အကျွတ်တရားရအောင်ကိုယ့်ဘာသာကိုလုပ်ရမယ်။ဆင်းစွာဖျားလက်ထက်ကကုသလတိုင်သာဝတိပြည်နယ်မှာသတင်းသုံးနေစဉ်တရားရိပ်သာအကြီးကြီးတစ်ခုရှိတယ်။တရားဘတ်ရှိတဲ့အချိန်များမှာညဖက်တွင်လူများလာပြီးတရားနာကြတယ်။လူတယောက်ကတနေ့စောစောလာပြီးမြတ်စွာဘုရားတပါးတိရှိတဲ့အချိန်မှာမိကုံးဖွင့်တယ်။အရှင်ဘုရားကျွန်ုပ်ဒီရိပ်သာကိုလာနေတာအတော်ကြပြီ။တခြားလူတွေကိုစောင့်ကြည့်နေတယ်။အဲ့ဒီခါမှာတချို့သောလူများဟာသူတို့ရဲ့အမှုရာနေနည်းထိုင်နည်းများကိုကြည့်ချင်းအဖြစ်လုံးဝအကျွတ်တရားရရှိကြသူများဖြစ်ကြပြီဆိုတာသိတာထင်ရှားတယ်။တချို့သောလူများကမူတိုးတက်လာကြတယ်သို့တော်လည်းအကျွတ်တရားအပြည့်အဝမရကြသေးဘူးဆိုတာသိတာတယ်။ကျွန်ုပ်ဥပါဝင်တချို့သောလူများကမူဘာတိုးတက်မှုမှလည်းမရှိဘူးအရင်ကအတိုင်းပဲ။ကျွန်တော်မေးချင်တာကအရှင်ပြားလိုအင်မတန်တကူကြီးပြီးမေတ္တာပိညာနဲ့ပြည့်ဝတဲ့ပုဂ္ဂိုလ်တူထံလာရောက်ပြီးတပည့်ခံတဲ့လူတွေထဲမှာဘာဖြစ်လို့တချို့သောသူများဟာအကျွတ်တရားအဖြစ်ဥပမရကြသလဲ။သင်ဤတကူများပိညာများကိုတုံးပြီးလူများအားလုံးကိုအကျွတ်တရားရအောင်ဘာဖြစ်လို့မလုပ်ပေးသလဲလို့မေးတယ်။ဘုရားကပြောသည်သူထက်ခါတလဲလဲတရားဟောတဲ့ကြားထဲကအခုလူနားမလဲသဘောမပေါက်နိုင်တဲ့လူမျိုးတွေနေတွေ့တော့ဘယ်လိုလုပ်မလဲ။မြတ်စွာဘုရားကတော့လူအမျိုးမျိုးကိုနီးအမျိုးမျိုးနဲ့နားလည်အောင်ရှင်းပြနိုင်တဲ့အစွမ်းသက်တည်းရှိတယ်။ဒီလူတယောက်ရဲ့ဉာဏ်ရည်ချင်းပေါ်မှာမူတည်ပြီးတစ်ခါတလေမျိုးကုန်ပြန်ဖွင့်တယ်။အမင်းနဲ့ပြန်ဖြေတယ်။ အခုလည်းဒီလိုပဲစပြီးနေတယ်အတင်တွေကလာတယ်လေတင်ဤရုပ်ရည်ကိုကြည့်ချင်းဖြင့်သာဝတိပြည်နယ်ကမဟုတ်ဘူးဆိုတာငါသိတယ်တခြားအရာတစ်ခုကလာပြီးဒီမှာအခြေချတာမဟုတ်လားမှန်ပါတယ်ဗျာကျွန်တော်အစကယတဂိရိကလာပါတယ်မုကတူရဲ့မြို့တော်ဖြစ်တဲ့ယတဂိရိကဖြစ်ပါတယ်ဒီကနေအရှိအယက်မှာရှိတယ်ဒီကိုပြောင်းလာပြီဒီမှာအခြေချနေပါတယ်အဲ့ဒီတော့မြတ်စွာဘုရားကောင်းပြီအစဉ်ရတာကြီးနဲ့ဆက်အသွယ်လုံးဝဖြတ်ခဲ့သလားအဲ့ဒီကိုပြန်သွားသေးလားဆိုတော့ကျွန်တော်တစ်နှစ်ကိုအချိန်ပေါင်းများစွာပြန်ပါတယ်ဟိုမှာကျွန်တော်ရဲ့မိသားစုဆွေမျိုးမိတ်ဆွေတွေနဲ့စီးပွားရေးလက်ရှိပါတယ်လို့ဖြေတယ်တင်တာဆိုရင်ရတာကြီးကိုသွားတဲ့လမ်းကိုသင်ကောင်းစွာသိရှိမှာပေါ့ဟုတ်ကဲ့သိပါတယ်ဒါဆိုရင်ပြောစမ်းဒီသာဝတိဒီမှာရှိတဲ့တင့်ရဲ့မိတ်ဆွေအပေါင်းအသင်းများကတင်ရတာကြီးကိုသွားတဲ့လမ်းကိုတေချာကျွမ်းလဲဆိုတာသူတို့သိကြမှာပေါ့ဟုတ်ကဲ့သိကြပါတယ်ဒါဆိုရင်ရတာကြီးသွားတဲ့လမ်းကိုသိလို့တဲ့လူများကမေးရင်တင်ရှုပ်ဝက်ထားသလားပြောပြသလားအိုးရှုပ်ဝက်ပါဗျာတေချာစွာပြောပြပါတယ်လမ်းအစအဆုံးကိုတိကျတေချာစွာပြောပြပါတယ်ဒါဆိုရင်အတင်ညွှန်လိုက်တဲ့လူတွေထဲမှာအယောက်မကျန်ရတာကြီးကိုရောက်ကုန်ကြပြီးပြီပေါ့အော်ဒါတော့လည်းပဲဟုတ်မလဲဗျာကျွန်တော်ကလမ်းညွှန်လိုက်ပေမဲ့သူတို့မသွားရင်ဘယ်ရောက်အောင်မလဲအေးငါလည်းဒါပဲပြောချင်တယ်ငါစီကိုလူပေါင်းများစွာလာကြတယ်အချွတ်တရားရရာရာကြောင့်နီလန်းကိုသိတော့ပုတ်ကူဆိုပြီးလာကြတယ်ငါလည်းဘာမှဖုံးကွယ်မထားဘူးမေတ္တာကရုဏာအပြည့်အဝနဲ့ညွှန်ကြားတာပဲဒါတွေကတော့လမ်းမှာတွေ့ရမယ်ခရီးစခန်းတွေဒါတွေကတော့လမ်းရမယ်ခြေလမ်းတွေစသဖြင့်အတိအကျညွှန်ကြားတာပဲတချို့လူတွေဟာငါတရားဟောတာတရားပြတာကိုလာနာထောင်ကြားပြီးဦးသုံးချိန်ချသာဓုသုံးပါခေါ်နေတာနဲ့ပဲပြီးနေတယ်လမ်းကိုတော့တစ်လမ်းမှစမလျှောက်ကြဘူးခြေလမ်းတစ်လမ်းပဲစလမ်းလဲပန်းနိုင်တဲ့တစ်လမ်းနီးလာတာပဲဆယ်လမ်းလမ်းတဲ့လူဟာလဲပန်းနိုင်တဲ့ဆယ်လမ်းနီးလာမယ်အလန်းတရားလှမ်းပြီးတဲ့လူဟာလဲပန်းနိုင်တဲ့အလန်းတရားနီးလာမယ်ရှိသမျှလမ်းတွေအားလုံးလှမ်းပြီးသူဟာပန်းနိုင်ကိုရောက်ပြီးဖြစ်မှာပဲတူးချင်းလျှောက်ရမယ်ဒီလမ်းကိုလဲဂေါတမမြတ်စွာဘုရားတူးကြီးသာကျနိုင်တာမဟုတ်ဘူးသစ္စာတရားကိုသေချာစွာသိရှိပြီးသူခရီးလမ်းကိုအပြီးလျှောက်ပြီးသူတိုင်းကလမ်းကိုညွှန်နိုင်သည်ကိုကလမ်းကိုလျှောက်ရမှာပဲကို့အချွတ်တရားကိုရအောင်လုပ်ယူရမယ်ကိုယ်ကတည်မှုကိုကိုရအောင်ရှာယူရမယ်ကိုယ်စစ်ပွဲကိုရအောင်တတ်ရမယ်ဘယ်သူကမှကိုယ့်ကိုပကုန်းပေါ်တင်ပြီးမဆဲသွားဘူးတဲသွားလို့လည်းမရဘူးတရားဓမ္မလမ်းကြောင်းပေါ်မှာရှောက်လိုက်တာနဲ့အကူအညီများအမျိုးမျိုးရလာတယ်ဆိုတာကိုလည်းတွေ့ရပါလိမ့်မယ်အဲ့တော့ကောင်းပြီဒီခရီးလမ်းကပါလေဒီနေ့ဘွားတို့ကမြတ်စွာဘုရားထံလာပြီးငါနောက်ထပ်ဘယ်လောက်နေရအောင်မယ်ဆိုတာမသိဘူးကြံသေးတဲ့လူဘဝအချိန်လေးမှာတရားဓမ္မချင့်ကြံအားထုတ်ခြင်းနဲ့အကျွတ်တရားရအောင်လုပ်ခြင်းနဲ့ဆိုပြီးတော့မြတ်စွာဘုရားထံမှာနိမ့်နာပြပါလို့လျှောက်တယ်ဗုဒ္ဓကကောင်းပြီငါလွယ်ကူတဲ့နိမ့်နဲ့တူတူတုတ်တုတ်ပြောပြမယ်အခုပြောမဲ့တရားဟာဗုဒ္ဓရဲ့အားလုံးရဲ့သင်ကြားမှုဖြစ်တယ်ငါတဦးကြီးရဲ့နိမ့်နာသင်ကြားမှုမဟုတ်ဘူးငါဖះမတိုင်ကြီးကလည်းဖះပေါင်းမကြီးမတွေ့နိုင်အောင်ဖွင့်ခဲ့ကြတယ်။နောက်လည်းမကြီးမတွေ့နိုင်တော့ဖះများဖွင့်ကြအောင်မယ်။ဖះဖြစ်အောင်ကြင့်ရတာဟာအင်မတန်ကြတယ်မလွယ်ဘူး။ဒါပေမဲ့ဘယ်သူမဆိုဖះဖြစ်နိုင်တယ်။ဖះဖြစ်လာတဲ့လူတိုင်းလဲဒီတစ်မျိုးတည်းကိုပဲသင်ကြားကြတယ်။သဗ္ဗညုတရှင်ဉာဏ်တော်ကိုရရှိပြီးသူတို့ဦးရဲ့သင်ကြားမှုဟာဘယ်တော့မှဂိုင်းကနခွဲခြင်းမရှိဘူး။အကယ်၍ဂိုင်းကနခွဲပါကထိုပုဂ္ဂိုလ်သည်သဗ္ဗညုတရှင်ဉာဏ်တော်ကိုရရှိသူမဟုတ်သဗ္ဗညုတရှင်ဉာဏ်တော်ကိုရရှိသူသည်ဂိုင်းကနထူထောင်ရန်ဘာသာတစ်ခုခုထူထောင်ရန်ဘယ်တော့မှစိတ်မဝင်စားဘူးတဘာဝတရားကိုသာသင်ကြားကြခြင်းဖြစ်သည်လူတိုင်းအသုံးချနိုင်တဲ့တဘာဝတရားဖြစ်သည်သက်ရှိသက်မဲ့မည်သူမဆိုဒီလမ်းတလမ်းလည်းပဲရှိတယ်ပဂတိမှန်ကန်သောတရားဖြစ်သည်အဲ့တော့ဗုဒ္ဓမြတ်စွာဘုရားတွေအားလုံးဟောကြားခဲ့တဲ့တရားဟာပါလေမကောင်းသောအဖြစ်အမူအားလုံးမှရှောင်ကျဉ်ရမည်တဲ့ရုပ်ကျန်သောအဖြစ်အမူအားလုံးမှရှောင်ကျဉ်ရမည်အကုသို့ဒုစရိုက်အဖြစ်အမူများကိုရှောင်ရမည်ကောင်းမွန်သောအဖြစ်အမူကိုသာပြုလုပ်ပါကုသို့အလုပ်ကိုသာပြုလုပ်ပါ ိတ်ကိုဆက်လက်ဖြူစင်အောင်ပြုလုပ်ပါဘယ်ခိုင်းကနမှာပဲပါဝင်ပါဝင်မကောင်းတာမလုပ်နဲ့ကောင်းတာပဲလုပ်ပါဆိုတဲ့သဘာဝတရားကိုအားလုံးလက်ခံနိုင်ကြမယ်ဒီအခြေခံအချက်ကိုဘယ်သူမှမကန့်ကွက်ကြဘူးဒါပေမဲ့ဘုရားတစုပွင့်ပြီးနှစ်ပေါင်းရာပေါင်းများစွာကြာလာတဲ့အချိန်မှာတရားဓမ္မရဲ့အနှစ်သာရဟာပျောက်ပြက်လာတယ်ဒီမြတ်စွာဘုရား၏နာမည်ကိုအသုံးချရခြင်းနဲ့ခိုင်ခဏများခွဲလာကြတယ်။ဒီတရားကိုပဲတစ်မျိုးစီအတိတ်ပဲပြန်ရတယ်။ခိုင်ခဏအမျိုးမျိုးကအတိတ်ပဲအမျိုးမျိုးဖော်ထုတ်ကြတယ်။ဥပမာခိုင်တခိုင်းကဆိုလို့ရှိရင်ဤကဲ့သို့ဝါစာဆင်ရင်သူများသာလျှင်ဘာသာတရားကိုယုံကြည်ကန့်ကျင်သူများဖြစ်ကြတယ်လို့ဆိုကြတယ်။ဤကဲ့သို့မဝါစာမဆင်ရင်တော့မမြတ်ကောင်းမွန်သောသူမဟုတ်။အဲနောက်ပိုင်းတစ်ပိုင်းကတော့ပြောမယ်ဟိုပူဇော်ပသပွဲများဒီပူဇော်ပသပွဲများပြုလုပ်မှသာလျှင်ဘာသာတရားကန့်ဆိုင်သူလို့ပြောကြတယ်နောက်တနည်းကိန်းကနာခွဲကြပုံကတော့အတွေးခေါ်ယုံကြည်မှုပေါ်မှာမူတည်ပြီးခွဲကြတယ်ဒါတွေဟာတရားဓမ္မအစ်အမှန်နဲ့ဘာမှမဆိုင်ပါဘူးအဲ့တော့တရားဓမ္မရဲ့အဓိပ္ပာယ်အစ်အမှန်ဟာဘာလဲဘာပဲလုပ်လို့စိတ်ဖြစ်တော်၎င်း၊နှုတ်ဖြစ်တော်၎င်း၊ကိုယ်ဖြစ်တော်၎င်းတူဦးတယောက်ကိုထိပါစေပါကဒါဟာမကောင်းသောလုပ်ရဖြစ်သည်အကုသို့ဖြစ်သည်ဘယ်လိုပဲဝတ်စားစင်ထားတာအကြောင်းမထူပါဘူးပူဇော်ပတ်စားခြင်းတွေဘာတွေပဲလုပ်လို့အကြောင်းမထူပါဘူးဘယ်လိုအတွေးခေါ်ယုံကြည်မှုများပဲရှိရှိအကြောင်းမထူပါဘူးသူနည်းတူစိတ်ဖြစ်တော်၎င်း၊နှုတ်ဖြစ်တော်၎င်း၊ကိုယ်ဖြစ်တော်၎င်းတခြားသူတစ်ပါးကိုကောင်းစေသောကူညီသောအဖြစ်အမူသည်ကောင်းသောအဖြစ်အမူဖြစ်သည်ဝတ်စားထားတာတွေပူဇော်တာတွေယုံကြည်တာတွေဘာမှအတိတ်ပဲမရှိပါဘူးမိမိရဲ့လူရကသူတစ်ပါးကိုထိပါစေပါကအချိန်တည်းမှာကိုယ့်ကိုလည်းထိပါစေသည်ဒါဟာတဘာဝတရားပဲသူတစ်ပါးကိုကူညီကကိုယ်လည်းတစ်ချိန်တည်းမှာစိတ်ချမ်းသာရသည်သဗ္ဗညုတရှင်ညာတော်ရတဲ့သူမှာတရားစာအုပ်များဖတ်ခြင်းဖြင့်ရတာမဟုတ်အာထုတ်ခြင်းအဖြစ်ရတာဖြစ်တယ်။သင်စတင်အာထုတ်ခြင်းအဖြစ်လဲဒီတရားဓမ္မဒီသဘာဝတရားအကြောင်းကိုနားလည်လာမယ်။မကောင်းသောလုပ်ရတစ်ခုကိုနှုတ်ဖြင့်တော်၎င်းကိုဖြင့်တော်၎င်းပြုလုပ်ရန်စိတ်แท้တွင်ဥစွာမကောင်းသောအကုသို့စိတ်များဖြစ်ပေါ်လာရမည်။မုန်းတီးမှုမနာလိုမှုစသဖြင့်စိတ်ထဲမှပေါ်ပေါက်လာပြီးမှမကောင်းသောလုပ်ရကိုလုပ်ခြင်းဖြစ်သည်။စိတ်ထဲမှာဤကဲ့သို့ညဉ့်ဉန်းသောယုံညံ့သောအတွေးများပေါ်လာတာနဲ့သဘာဝတရားအရစိတ်မချမ်းမသာဖြစ်လာရသည်ဒေါသထွက်နေတဲ့လူတစ်ယောက်ကပျော်ရွှင်ချမ်းမြေ့နေတယ်ရဲ့လို့မရှိဘူးကိုယ်တွင်းမှာမိတောက်လောင်နေတယ်ထို့အတူပဲသူတစ်ပါးတွေအပေါ်မှာကောင်းစေသောအလုပ်ရတစ်ခုခုလုပ်ရန်လဲစိတ်ထဲမှာမေတ္တာကရုဏာစသဖြင့်မုံမြတ်သောအတွေးများအရင်ပေါ်ပေါက်လာသည်သဘာဝတရားအရစိတ်ချမ်းသာမှုကိုရရှိပြီးအကျိုးခံစားရသည်ဒီသဘာဝတရားဟာလူမျိုးမရွေးဘာသာမရွေးအတွက်အတူတူသာဖြစ်သည်လူလောကတွင်လူတူတယောက်သည်လေလူများကိုထခါထခါထိပါနေသောဒီလူရဲ့ပတ်ဝန်းကျင်တစ်ခုလုံးသည်လည်းမတိမငြိမ်ဖြစ်လာသည်ဒီလိုပတ်ဝန်းကျင်အတိုင်းအဝိုင်းမျိုးမှာဘယ်လိုအေးချမ်းငြိမ်သက်မှုရရှိနိုင်မလဲတခြားလူများကိုကူညီသောလုပ်ရများကိုသာလုပ်တင်သည်တခုတည်းရမှာကသူတစ်ပါးကိုပျက်စီးထိခိုက်စေမည်လုံရများမလုံလင်သို့သူများအတွက်အကျိုးမရောက်တာတင်သာမကတိတဲ့ပူရေးကြီးတာကမိမိကိုယ်ကိုစိတ်ဆင်းရဲမှုမှကာကွယ်နေခြင်းဖြစ်သည်သူတစ်ပါးကိုမကောင်းတာလုပ်ဖို့ကိုယ်စိတ်ထဲမှာမကောင်းတာတွေအရင်ဖြစ်ပေါ်ရမယ်တစ်ချိန်တည်းမှာကိုယ်ပါစိတ်ဆင်းရဲရတယ်သူတစ်ပါးကိုမကောင်းတာမလုပ်ရင်ကိုယ်စိတ်ကလည်းစင်ကြဲပြီးစိတ်ဆင်းရဲခြင်းမဖြစ်ရဘူးမိမိကိုယ်တွင်၌အေးချမ်းသာရမှုဖြစ်ပေါ်အောင်သူတစ်ပါးအပေါ်၌ကောင်းစေမည့်လုပ်ရများကိုသာလုပ်ရမည်မကောင်းတာမလုပ်ဘဲကောင်းတာပဲလုပ်ရင်မိမိကိုယ်တွင်၌လည်းစိတ်ဆင်းရဲမှုများစိတ်တင်ပန်းမှုများညဉ့်ဉန်းမှုများထပ်မံမဖြစ်ပေါ်တော့ဘဲကိုယ်အတွက်အထောက်အကူဖြစ်ပါတယ်ဒါပေမဲ့လုံးဝချစ်လွတ်တာတော့မဟုတ်သေးဘူးအခုအခုတို့အလုပ်ဘာမှမလုပ်တော့တဲ့တိုင်အောင်အရင်ကတူလောင်ထားခဲ့သောအညစ်အကြေးများဟာမကြာမကြာအပေါ်ရန်တို့ဆက်လက်၍တက်လာနေပြီ ကိုယ်ကိုစိတ်ဆင်းရဲအောင်ပြုလုပ်နေပြီဦးမီဒါကြောင့်ဒီအညစ်အကြေးများကိုပယ်ဖျက်ပြီးစိတ်ကိုဆန့်ရှင်းစင်ကြယ်အောင်ဆက်လက်ပြုလုပ်နေရမည်ဒီသဘာဝတရားကိုနားလည်ရန်ခိုင်းခဏလည်းဝင်เสียမလိုဘူးဘာသာလည်းပြောင်းเสียမလိုဘူးအဲ့တော့ဗုဒ္ဓတွေသင်ကြားခဲ့တဲ့အမြင်ကြားခဲ့တဲ့လမ်းကိုအရိယောအထင်ကြီးကိုနဲ့ကိုမဂ်ကင်ရှစ်ပါးဟုခေါ်သည်ဒီမဂ်ကင်ရှစ်ပါးလမ်းပေါ်မှာရှောက်တဲ့လူဘယ်သူပဲဖြစ်ဖြစ်အရိယာဖြစ်လာမည်ဒီမဂ်ကင်ရှစ်ပါးကိုသုံးပိုင်းခွဲလို့ရသည်သီလဓမ္မတိပညာအဲ့တော့သီလဆိုတာမကောင်းတာလုပ်ခြင်းမှရှောင်ကျဉ်ရမည်သမာဓိဆိုတာကကောင်းသောအလုပ်ရများဖို့သာလုပ်သည်အဲ့တော့စိတ်ကိုထိန်းနိုင်မှကောင်းသောအလုပ်ရများကိုလုပ်နိုင်ပြီပညာဆိုတာကမိမိပညာကိုမိမိပြိုးထောင်ပြီးအရင်ကစုဆောင်းထားခဲ့ပြီးတော့အညစ်အကြေးများအလုံးကိုပယ်ဖျက်ခြင်းဖြစ်သည်တရားဓမ္မတစ်ခုလုံးဤမဂ်ကင်၈ပါးတွင်ပါဝင်သည်ဤမဂ်ကင်၈ပါးသည်ပြည့်စုံသည်နောက်ထပ်ပါမှဖြည့်စရာမလိုဘူးအင်မတန်ဖြူစင်သည်ဘာမှဖဲထုတ်ဖြစ်စရာလည်းမလိုဘူးသီလအကြောင်းကိုစပြောမယ်သီလအောက်မှာသုံးပိုင်းတိုင်းထားတယ်တမာဝါစာကောင်းစွာပြောဆိုခြင်းတမာကမန္တာကောင်းစွာဖြစ်လုပ်ခြင်းတမာအာဇီဝါကောင်းစွာအသက်မွေးခြင်းတို့ဖြစ်တယ်အဲ့တော့တမာဝါစာကောင်းစွာပြောဆိုခြင်းဆိုတာဘာလဲဆိုတာကိုသိရအောင်ကောင်းစွာပြောဆိုခြင်းမဟုတ်တာဘာလဲဆိုတာကိုအရင်သိရမယ်။အဲတော့ကောင်းစွာပြောဆိုခြင်းမဟုတ်တာတွေကတော့နံပါတ်1အလင်းနဲ့ပြောဆိုခြင်း၊နံပါတ်2ယုံရင်းကြမ်းတမ်းသောစကားများပြောဆိုခြင်း၊နံပါတ်3သူတစ်ပါးဖြစ်စည်းရာဖြစ်စည်းကြောင်းမဟုတ်မတရားပြောဆိုခြင်း၊ဂုံချောခြင်း၊လူနှုတ်ဦးကြားတွင်ဂုံချောခြင်းတို့ဖြစ်တယ်။နံပါတ်4အယိမရအဖမရစကားများပြောဆိုခြင်း၊အကျိုးမရှိသောစကားများပြောဆိုခြင်းဖြစ်သည်။ဒါတွေအားလုံးကိုရှောင်ကျဉ်လို့ရှိရင်ကျန်တာတွေဟာကောင်းစွာပြောဆိုခြင်းများသာဖြစ်သည်တမကမန္တာကောင်းစွာဖြစ်လို့ခြင်းအဲ့တော့မကောင်းတာဖြစ်လို့ခြင်းတွေကဘာတွေလဲလူတဦးတယောက်ကိုထိခိုက်စေသောလူတဦးတယောက်၏အေးချမ်းမှုကိုဖျက်ဆီးစေသောအပြုအမူအားလုံးသည်မကောင်းသောဖြစ်လို့ခြင်းများဖြစ်သည်တဦးတယောက်ကိုတတ်ခြင်းဥစ္စာခိုးခြင်းအလစ်တုတ်ခြင်းမိမိပိုင်ဆိုင်သည့်ပစ္စည်းကိုယူခြင်းလင်းရောက်ကြသို့မဟုတ်ဇနီးအပေါ်၌တစ္ဆာဖောက်ခြင်းတည်ရည်တည်ရတောက်စားခြင်းဒါတွေကိုရှောင်ကျဉ်ရင်ကျန်တာဟာကောင်းစွာပြုလုပ်ခြင်းများသာဖြစ်သည်တမာအာဇီဝါကောင်းစွာအသက်မွေးခြင်းတချို့အသက်မွေးဝမ်းကြောင်းတွေဟာသူတစ်ပါးကိုထိခိုက်စေတယ်ဥပမာဆိုရင်လက်နက်ခဲရန်ရောင်းဝယ်ပြုခြင်းတည်ရည်တည်ရအရောင်းဝယ်ပြုခြင်းအသားငါးရောင်းဝယ်ခြင်းဒါရီဟာတခြားသူများသီလကျိုးဖောက်ရန်အတွက်ဘုရားအထောက်အကူပြုတာနဲ့အတူတူပဲတခါတလေအသက်မွေးဝမ်းကြောင်းဟာမှန်ကန်ကောင်းမွန်တော်လဲစိတ်ထားမမှန်ရင်ကောင်းစွာအသက်မွေးဝမ်းကြောင်းမဟုတ်ဖြစ်တတ်တယ်လွန်ခဲ့တဲ့အနှစ်30လောက်ကကျုပ်အိမ်မှာနေတဲ့လူတယောက်နေမကောင်းလို့ဆရာဝန်တူကိုဆေးကမှသွားပင့်တော့ဆေးကမှခတိုင်းဆိုရင်လူတွေများလို့တန်းစီနေရတယ်ဒီတခါတော့လူမရှိဘူးဆရာဝန်ကလည်းမှိုင်းပြီးဒီနှစ်တို့ပွေးရသည်မှာဗျာလူတွေလည်းမဖျားမနာကြဘူးဆိုပြီးစိတ်ညစ်နေတယ်ဆရာဝန်ကဒီလိုစိတ်မျိုးထားရင်ဒါတမာအာဇီဝမဟုတ်ဘူးဒီလိုဆရာဝန်မျိုးဒီလိုတစ်ခါပဲကြုံတွေ့ခဲ့ဘူးပါလေဒါပေမဲ့သူတစ်ပါးကိုအဖြစ်ချရတာတော့လွယ်တယ်ကိုကိုဘူးလည်းပြန်ကြည့်ရမယ်တရားဓမ္မနဲ့စမတွေ့ခင်အချိန်တုန်းကကိုကိုကိုဘာသာရေးအင်တန်ကန့်ချိုင်းသူလို့ယူဆခဲ့တယ်သီလကတော့များသောအားဖြင့်ခိုင်းလုံပါလေသီလကြီးကြီးကျယ်ကျယ်ချူပေါက်တာမျိုးမရှိခဲ့ဘူးဒါပေမဲ့တရားဓမ္မကိုစတင်ကျင့်သုံးတော့မှကိုယ့်ကိုယ်ကိုသုံးသပ်ကြည့်နေတယ်အဲ့တော့မှကိုယ့်ကိုယ်ကိုအမှန်တိုင်းသိလာတယ်ကျုပ်ကစီးပွားရေးလုပ်တဲ့မိသားစုထဲမှာမွေးဖွားကြီးပြင်းလာတာဖြစ်တယ်တရားဓမ္မနဲ့ထိတွေ့ပြီးနောက်ပိုင်းမှစီးပွားရေးသမားတွေဟာဘယ်လိုစိတ်ထားမျိုးရှိလဲဆိုတာကိုသိလာတယ်ဖြစ်ဖြစ်ကြတဲ့အခါရေပေးမီးပေးကပ်ဆိုင်တဲ့အခါမျိုးမှာလူသုံးခုပစ္စည်းများရှားပါလာရင်ဈေးတွေတက်ရောစီးပွားရေးစကားနဲ့ဆိုရင်တော့ဈေးကွက်ကောင်းနေတယ်ပေါ့လူတွေအတွက်တော့မကောင်းဘူးစီးပွားရေးသမားတွေအတွက်တော့အသိကောင်းနေတယ်မိမိရဲ့ကိုကျိုးအတွက်တကူကောင်းစိတ်နဲ့တခြားသောသူများအပေါ်၌မတရားအမျက်ထုတ်တာမျိုးဟာတမာအာဇီဝမဟုတ်ဘူး အသက်မွေးဝမ်းကြောင်းကဘယ်လောက်ပဲမမြတ်နေပါစေစိတ်ထဲမှာသူများတကဒုက္ခရောက်တာကိုမျှော်မူးနေရင်ဒါတမာအာစီဝတ်မဟုတ်ဘူးလူတယောက်ဟာလူအတိုင်းအဝိုင်းပတ်ဝန်းကျင်မှာနေပြီးဘယ်နည်းနဲ့ပဲအသက်မွေးမွေးဒီအတိုင်းအဝိုင်းကိုမှီခိုပြီးအသက်မွေးကြတာသာဖြစ်တယ်ဒါကြောင့်ငါရဲ့အသက်မွေးဝမ်းကြောင်းဖြင့်ငါဒီပတ်ဝန်းကျင်အတိုင်းအဝိုင်းကိုယ်ကူညီဖို့ငါမှတာဝန်ရှိတယ်လို့မှတ်ယူရမယ်။ဒီတာဝန်ကိုထမ်းဆောင်ရင်တစ်ဖက်ကဝင်ဝင်ဝင်ရင်မိမိနဲ့မိမိအပေါ်၌နှီးခိုးသူများဖို့ကောင်းမွန်သောအသက်မွေးဝမ်းကြောင်းဖြစ်သည်။အိမ်ဆောင်ရှင်တယောက်အနေနဲ့ကတော့အခက်အခဲရှိပါတယ်။ဘုန်းကြီးရဟန်းလို့လည်းလူခံစားလို့မရဘူး။တောင်းစားလို့လည်းတောင်းစားလို့မရဘူး။အလုပ်ချိုးချိုးဆဆပြင်းပြပန်းလုပ်ကြရတယ်။ဒါပေမဲ့ဒီအလုပ်ဟာမလိမ်မညာပဲဖြောင့်မတ်မှန်ကန်ရမယ်။ဝင်ငွေရလာတာနဲ့လဲဒါငါရှာရတဲ့ငါပိုက်ဆံဆိုပြီးဘဝင်မြင့်လာတတ်တယ်ငါတော်လို့တက်လို့ငါရှာလို့ရတဲ့ပိုက်ဆံဆိုပြီးဘဝင်မြင့်လာရင်အကျိုးတရားရဖို့အဆင့်နဲ့တော့အင်မတန်ဝေးပါသေးတယ်အကျိုးတရားရဖို့ဆိုတာကငါစွဲအတ္တစွဲလုံးဝကယ်ပြောက်သွားတဲ့အဆင့်ဖြစ်ရမယ်ဒီမဲ့ကင်လမ်းကြောင်းပေါ်မှာယူလာသမျှတော့ခြေလမ်းများအားလုံးဟာဒီငါစွဲကိုဖြူဖြဲ့ရန်အတွက်သာဖြစ်ရမယ်အိမ်တော်ရှင်တယောက်အနေနဲ့သိရှိနားလည်ရမှာကငွေရှာတာဟာမိမိအတွက်မိမိအပေါ်၌နှီးခိုးသောမိသားစုအတွက်သာဖြစ်သည်ဟုမယူဆရဘူး။တခြားလူများအတွက်သာဖြစ်သည်။ဆိုလိုတာကမိမိရှာလို့ရတဲ့ငွေတချို့တစ်ဝက်ကိုလူအများကောင်းဖို့အတွက်အမြဲပေးစုရမယ်။ဒီလိုဒါနပြုမှသာလျှင်စိတ်ထဲမှာစေတနာကောင်းများဖြစ်ပေါ်လာပြီးငါဆွဲကိုနှဲပါစေနည်း။ရှာလို့ရသမျှငွေဟာတင်ထားဖို့အတွက်သာဖြစ်တယ်လို့သဘောထားရင်ဒီငွေပေါ်မှာသောကပြီးစိတ်ပင်ပန်းရမယ်။သူများအပေါ်၌မျှဝေခြင်းဖြင့်မိမိစိတ်ချမ်းသာအိမ်ကြီးမှုရရှိမယ်။ကိုရှာလို့ရတဲ့ငွေရဲ့တစ်စိတ်တစ်ပိုင်းနည်းရင်လည်းနည်းနည်းများရင်လည်းများများကိုလူအများကောင်းကျိုးအတွက်ပေးကမ်းတူတန်းရမယ်။တခြားလူများစိတ်ဆင်းရဲမှုမှကင်းဝေးအောင်ငါပြုလုပ်ပေးနိုင်ရင်ဒါမုံမြတ်တဲ့လုံရခဲလို့သိရှိရမယ်။ဒါပေမဲ့ငါလှူနိုင်တယ်ဟဲ့ဆိုပြီးဘဝင်ထမြင်နေလို့တော့မဖြစ်ဘူး။ဘဝင်နေပြီးငါဆွဲပြောက်ဖို့အတွက်ဒေးဝေလှူဒါန်းရမှာဖြစ်တယ်။ငါကုသိုလ်ရဖို့အတွက်လှူတာဆိုတဲ့စိတ်မျိုးနဲ့မလှူရဘူး။လူများတွေကောင်းကျိုးအတွက်လူများတွေအကျိုးရှိဖို့အတွက်ငါလှူတယ်လို့စိတ်ထဲမှာထားပြီးလှူရမယ်။အဲ့တော့တမဝါစာကောင်းစွာပြောဆိုခြင်းတမကမန္တာကောင်းစွာပြုလုပ်ခြင်းတမအာဇီဝါကောင်းစွာသင်မွေးခြင်းဒီသုံးခုဟာသီလအောက်မှာပါဝင်ပါတယ်လူတစ်ပါးကိုထိပါမဲ့အပြုအမူလုံးဝမလုပ်ရဘူးလို့ဆိုလိုပါတယ်အဲ့ဒီတော့တရားဓမ္မကတော့သီလလောက်နဲ့မပြီးသေးပါဘူးအိုလူအပေါင်းတို့ဒါမလုံးနဲ့ဟိုဟာမလုံးနဲ့သီလကိုစောင့်သိကြပါဆိုပြီးတရားတွေဘယ်တော့ပဲဟောဟောမပြီးမပြည့်စုံပါဘူးဒီဘယ်နာကဝင်ဒီဟိုဘယ်နာကထွက်သွားမှာပဲဒါဟာဘာဖြစ်လို့လဲဆိုရင်အပေါ်ယံအသိဉာဏ်အစင်မှာတော့လူတိုင်းကဘာလို့ရမယ်ဘာမလို့ရဘူးဆိုတာကိုသီလအကြောင်းကိုနားလည်ကြတယ်ဆရာသမားတူတရားအပေါ်၌ယုံကြည်ကိုးစားတဲ့အတွေ့အကြုံလဲသူစီရသမားကပြောတဲ့သီလကိုလက်ခံယုံကြည်ကြမယ်။ဒါပေမဲ့တကယ်တမ်းကိုတွင်အစ်စ်မှာတော့အင်မတန်ခက်ပါတယ်။အရက်ဆွဲနေတဲ့လူတယောက်ဟာအရက်တောက်တာမကောင်းဘူးဆိုတာကိုကောင်းကောင်းသိတယ်။ဒါပေမဲ့အချိန်တန်ရင်တောက်ချင်လာတာပဲ။ဒါဟာဘာကြောင့်လဲဆိုရင်ကိုယ်စိတ်ကိုယ်ကိုမနိုင်လို့ပဲ။ကိုယ်စိတ်ကိုမထိန်းနိုင်လို့ပဲ။စိတ်ကိုထိန်းနိုင်အောင်ဖို့အတွက်သမာဓိလိုလေသမာဓိရှိရင်သီလထိန်းရတာလည်းလွယ်ကူလာတယ်အဲ့တော့မဂ္ဂင်၈ပါးမှာဒုတိယအပိုင်းဖြစ်တဲ့သမာဓိအောက်မှာဘာတွေပါလဲဆိုရင်သမာဝါယာမောကောင်းစွာအားထုတ်ခြင်းသမာတတိကောင်းစွာအောက်မေ့ခြင်းသမဟုတ်ကောင်းစွာရှုမှတ်ခြင်းလို့ပြောလို့လည်းရတယ်သမာသမာဓိကောင်းစွာတည်ကြည်ခြင်းအဲ့တော့အားနည်းနေတဲ့လူတယောက်ဟာလမ်းကောင်းကောင်းမလျှောက်နိုင်ဘူး။သူ့ရဲ့ muscle တွေဟာအားနည်းနေတယ်။ဒီ muscle တွေသမာလာအောင် exercise လုပ်ပေးရမယ်။ တင်တို့လည်းအခု2ရက်လုံးလုံးတရားရှုမှတ်ခဲ့ကြတာဟာစိတ်ဟာဘယ်လောက်အားနည်းနေလဲဆိုတာကိုသိကြပြီ။စိတ်ကိုလည်းကျန်းမာစွန့်လန့်အောင်လုပ်ပေးမယ့် exercise ကတော့တမ္မာဝါယာမောဖြစ်သည်။အဲ့တော့ဒီကောင်းသောလေ့ကျင့်ခန်း good exercise လေးမျိုးရှိတယ်။အဲ့တော့ပထမကောင်းသောလေ့ကျင့်ခန်းကတော့ဗာလဲဆိုရင်ကိုယ်စိတ်ကိုသုံးသပ်ရမယ်။ကိုယ်စိတ်မှာမကောင်းသောတတိညာပါးတွေရှိနေတယ်ဆိုတာကိုကြည့်ရမယ်။ကြည့်ပြီးအဲ့ဒီမကောင်းသောတတိတွေကိုတွန်းထုတ်ပြစ်လိုက်ပါ။နောက်နံပါတ်1ဒုတိယကောင်းသောလေ့ကျင့်ခန်း good exercise ကဗာလဲဆိုရင်မိမိစိတ်ကိုမိသုံးသပ်လိုက်ပါ။စိတ်ထဲမှာမကောင်းသောအတွေးတစုံတရာမရှိဘူးလို့သိရှိရလို့ရှိရင်စကားတွေအားလုံးကိုပိတ်ထားလိုက်ပါဒါမှစိတ်ထဲမှာမရှိတဲ့မကောင်းသောအတွေးတွေနောက်ထပ်ဝင်မလာနိုင်ဘူးပေါ့တတိယကောင်းသောလေ့ကျင့်ခန်း good exercise ကဘာလဲဆိုရင်စိတ်ကိုသုံးသပ်လိုက်ပါစိတ်ထဲမှာကောင်းမွန်သောတတိညာဘာတွေရှိတယ်ဆိုတာကိုသိလာမယ်အဲ့လိုကောင်းမွန်သောတတိညာရှိတယ်ဆိုတာကိုသိလိုက်ရင်ဘဝမမြင့်သွားပါနဲ့။ငါစိတ်ထဲမှာကောင်းမွန်သောတတိညာရှိတယ်ဆိုတာကိုပဲလက်ခံလိုက်ပါ။ဒါကိုထိမ့်သိမ့်ပြီးသွားဖို့ဒီမကဘူး။ဒီကောင်းသောတတိညာကိုပွားများရမယ်။သဒုထကောင်းမွန်သောလေ့ကျင့်ခန်းကဘာလဲဆိုရင်စိတ်ကိုသုံးသပ်လိုက်ပါ။ငါစိတ်ထဲမှာတချို့သောကောင်းသောတတိညာမရှိသေးဘူး။စိတ်ရဲ့ဒီတကားပေါက်တွေအားလုံးဖွင့်လိုက်ပါကောင်းမြတ်သောတတိယဝင်လာနိုင်အောင်ဖိတ်ခေါ်ပါအဲ့တော့ဒီပြီးခဲ့တဲ့နှစ်ရက်မှာသွယ်ဝိုက်သောနည်းအားဖြင့်ဒီလေ့ကျင့်ခန်း၄ခုကိုလုပ်နေတာဖြစ်တယ်နောက်တစ်ချက်ကသမာဓိကောင်းစွာအောင့်မေ့ခြင်းကောင်းစွာရှုမှတ်ခြင်းလို့လည်းပြောနိုင်တယ်သမာဓိကောင်းစွာအောင့်မေ့ခြင်းစိတ်ထဲမှာအောင့်မေ့ရှုမှတ်တာသတိပြုတာကလည်းပစ္စုပန်ကိုရှုမှတ်မှသာလျှင်ကောင်းစွာရှုမှတ်ခြင်းဖြစ်တယ်အတိတ်ကိုရှုမှတ်လို့မရဘူးအတိတ်နဲ့ပတ်သက်နေတာကအတိတ်အကြောင်းကိုကိုယ်ပါမှတ်မိလဲဆိုတာပဲရှိတယ်အနာဂတ်ကိုရှုမှတ်လို့လည်းမရဘူးအနာဂတ်နဲ့ဆက်နွယ်နေတာကကိုယ်နောင်ပါတွေဖြစ်ချင်တယ်ဆိုတဲ့စိတ်တွေလူချင်းတတ်မှတ်တဲ့စိတ်တွေစိုးရိမ်တဲ့စိတ်တွေကြောက်မှတ်တဲ့စိတ်တွေစသဖြင့်ဖြစ်တယ်စိတ်ကိုမရင်းမရိုင်မဲနဲ့အောင့်မေ့ဖို့ဆိုလို့ရှိရင်ပြစ်စုံပံကိုသားလျင်ရှုမှတ်လို့ရတယ်ဒီမျက်မှောက်အချိန်ကာလမှာမိမိနှင့်ပတ်သက်ပြီးဖြစ်ပေါ်နေတဲ့အဖြစ်မှန်ကိုရှုမှတ်ခြင်းလေးသာလျင်သမာဓိဖြစ်တယ်အနာဂတ်ကပြစ်စုံပံဖြစ်လာတာနဲ့ဒါကိုမှတ်လိုက်ရုံပဲမျက်မှောက်ကာလကိုအရှိကိုအရှိအတိုင်းရှုမှတ်ခြင်းဖြစ်တယ်ကိုဖြစ်စေခြင်းတလို့ရှုမှတ်အောင်မေ့ခြင်းမဟုတ်ဘူးဒါကိုလေ့ကျင့်ဖို့ဒီတရိကံပုံဧရိယာလေးအပေါ်နှုတ်ခမ်းနှင့်နှာခေါင်းကြားထဲကနေရာနှင့်နှာခေါင်းပေါက်နှာသီးပြားပတ်ပတ်လေနေရာကိုရှုမှတ်နေရမယ်ယုံနှင့်နံခန္ဓာ၅ပါးနယ်ပယ်တစ်ခုလုံးကိုရှုမှတ်ဖို့အတွက်ဒီနေရာရာကစရမယ်ဒီနေရာလေးဟာစရမယ်နေရာပဲအင်မတန်အရေးကြီးတဲ့နေရာဖြစ်တယ်သိတာထင်ရှားသောအရာကနေစမှတ်ရမယ်လေဝင်လေထွက်ကိုမှတ်မယ်အစပိုင်းကအသက်ကိုနည်းနည်းပြင်းပြင်းလေးရှုပြီးအချင်းရလာတဲ့အခါတဘာဝအလျောက်သူ့အလိုလိုရှုနေတဲ့အသက်ကိုရအောင်မှတ်မယ်အဲ့ဒီကနေမှပိုပြီးတင်းငယ်တင်မွေးတဲ့အချင်းအရာများကိုမှတ်မယ်အဖြစ်မှန်ကိုရှုမှတ်ခြင်းဖြင့်တမာတတိကိုထူလောင်နေတာဖြစ်တယ်ဒီတတိကံပုံဧရိယာလေးမှာလေဝင်လေတွေ့ထိပုံကိုမှတ်ခဲ့တယ်ဒီနေရာလေးကိုစူးစမ်းပြီးအဲ့ဒီကနေမှတစ်ဆင့်တစ်ခုလုံးကိုဖြတ်မယ်ဒီညနဲ့မနက်ဖြန်တနေ့လုံးမှာ လေဝင်လေထွက်ထက်ပိုပြီးသိမ့်ငယ်သိမ့်ဝဲသောဖြစ်ရများကိုမှတ်မယ်ခန္ဓာကိုယ်တစ်ခုလုံးမှာအချင်းအရာများများစွာဖြစ်ပေါ်နေသည်ဇီဝဓာတုဖြစ်ပေါ်ပြောင်းလဲခြင်းများသော၎င်းလျှက်စစ်တန်လိုက်ဖြစ်ပေါ်ပြောင်းလဲခြင်းများသော၎င်းတစ်ခုမဟုတ်တစ်ခုအဆက်မပြတ်ဖြစ်ပေါ်နေသည်သို့သောအင်မတန်အသေးစိတ်အဆင့်တွင်ဖြစ်နေသောကြောင့်ကိုယ်စိတ်ကမသိဘူးဒါကြောင့်စိတ်ကိုဒီအင်မတန်အသေးစိတ်အဆင့်မှာဖြစ်ပျက်နေတဲ့အချင်းအရာများကိုသတိပြုမိအောင်သင်တန်းပေးနေခြင်းဖြစ်သည်ထပ်တဲ့ဝင်သက်ကိုမှတ်ရင်းနဲ့မကြာခင်မှာသိလာမှာကဝင်သွားသောလေသည်ပြန်ထွက်လာသောအခါအနည်းငယ်ပို၍နွေးလာသည်ပြန်ထွက်လာသောလေသည်ရှူသွင်းလိုက်သောလေထက်နွေးသည်ဒါဟာသဘာဝတရားပဲကိုယ်တွင်အပူချိန်ကအပြင်လေထက်မြင့်လို့ပဲဒါပေမဲ့အရင်ဆုံးကဒါကိုအရေးစိုက်ပြီးမှတ်ခဲ့ကြဘူးနောက်တစ်ခုကထွက်သက်ဝင်သက်နဲ့ဘာမှမဆိုင်တာတွေလည်းသိလာမယ်အစကတည်းကရှိနေတဲ့အချင်းအရာတွေပဲစိတ်ကမထမြက်မဆူးရှားလို့မသိကြတာဖြစ်တယ်ဒီတိရိဂံဧရိယာ၄ပေါ်မှာပဲစိတ်ကိုထားပြီးဘာပဲပေါ်လာပေါ်လာမှတ်လိုက်ရုံပဲပူရင်ပူမယ်အေးရင်အေးမယ်ချွေးထွက်တာလည်းဖြစ်နိုင်တယ်ဘာပဲဖြစ်ဖြစ်မှတ်လိုက်ရုံပဲရားတာလည်းဖြစ်နိုင်တယ်သွားမကုန်ရဘူးသူဘယ်လောက်ကြာကြာခံမလဲဆိုတာစောင့်ကြည့်ပါတစ်ချိန်မှာတော့ပျောက်သွားမှာပဲဆူးရှာခြင်းကျင်ခြင်းသွေးခုန်ခြင်းတုန်ခါခြင်းခံစားမှုဝေဒနာပေါင်းမျိုးစုံဘာမဆိုဖြစ်နိုင်ပါလဲကိုယ်ခံစားခြင်းတဲ့ဝေဒနာတစ်မျိုးမျိုးကိုတွေ့အောင်ဆိုပြီးရှာမနေရဘူးပေါ်လာအောင်ဆိုပြီးလုပ်ယူလို့လည်းမရဘူးလုပ်ယူဖို့လည်းမကြိုးစားပါနဲ့ဒါဘာမှလုပ်မယူတဲ့နဲ့ပေါ်လာသမျှကိုရှုမှတ်ခြင်းသာဖြစ်သည်ကိုယ်ဘာမှရွေးလို့မရဘူးကိုယ်တော်ဝန်ကအရှိကိုအရှိအတိုင်းရှုမှတ်ရုံပဲတရားဓမ္မကသူ့အစိတ်အပိုင်းသူ့တော်ဝန်ကိုသူလုပ်ပါလိမ့်မယ်အဲ့တော့ထုံခြင်းနာခြင်းပေါ့ခြင်းလေးခြင်းဖိနှိပ်ထားခြင်းဖွာခြင်းကြုံခြင်းခြောက်တွေ့ခြင်းဆိုခြင်းဘာမဆိုဖြစ်နိုင်ပါလေဒီဝေဒနာတွေအားလုံးကိုတွေ့ရမယ်မဟုတ်ဘူးတခါတလေကြာရင်ပေါ်လာတဲ့ဝေဒနာကိုနာမည်တက်လို့ရှင်းပြလို့မရဘူးနာမည်တက်เสียရှင်းပြเสียလည်းမလိုဘူးနာမည်တက်လို့ရတာတွေကိုလည်းရားတယ်ရားတယ်စသဖြင့်နာမည်တက်ပြီးရှုနေเสียမလိုဘူးဒါကိုလုံးဝခွင့်မပြုဘူးတကူးကူဖြစ်နေတယ်ဆိုတာကိုအရှိအတိုင်းမှတ်လိုက်ရုံပဲမိမိပြောကမပါပဲဒီဝေဒနာကိုမိမိနှင့်ဆက်ဆက်ကြည့်မနေပဲမှတ်လိုက်ပါဒါမှသာတမာတတိဖြစ်သည်နောက်တတိယအချက်ကတမာတမာတိကောင်းစွာတည်ကြည်ခြင်းတမာတိဆိုတာကစိတ်ကိုတည်ငြိမ်ဆူးဆိုင်အောင်လုပ်တာဒါပေမဲ့စိတ်ဟာတမ်းမဲ့မှုယူရှာမုန်းတီးမှုတို့ပေါ်မှာမုန်းတီးပြီးဆူးဆိုင်နေနိုင်တယ်မာရင်သောယုံကြည်မှုများအပေါ်မှာမုန်းတီးပြီးဆူးဆိုင်နေနိုင်တယ်ဒါဟာတမာတမာတိမဟုတ်ဘူးစိတ်ဆူးဆိုင်တဲ့အရာဟာအမှန်တရားသာဖြစ်ရမယ်ကိုယ်ကိုယ်တိုင်တွေ့ကြုံနေရတဲ့အဖြစ်မှန်ပေါ်၌သာလျှင်အာရုံဆူးဆိုင်ရမယ်တမက်ချင်းရင်ရှာမုန်းတီးခြင်းများအထင်မှားအမြင်မှားခြင်းများမှကင်းဝေးရမယ်ဒါမှကောင်းစွာတည်ကြည်ခြင်းဖြစ်သည်မောဆိုးတူဟာတိရစ္ဆာန်တစ်ကောင်တည်စီလိုတဲ့စိတ်နဲ့တနတ်ပြောင်းဝပေါ်မှာအပြစ်အဝအာရုံဆူးဆိုင်နေတာဟာတမာတမာတိမဟုတ်ဘူးအရင်ကပြောခဲ့သလိုပဲထွက်သက်ဝင်သက်ပေါ်မှာကိုကတတ်မှတ်ခြင်းမုန်းတီးခြင်းများမဖြစ်ဘူးဒါကြောင့်ဒီပေါ်မှာအာရုံဆူးဆိုင်ရမယ်ဝေဒနာအမျိုးမျိုးကိုခံစားရတဲ့အခါမှာလဲတတ်မှတ်ခြင်းရင်ရှာမုန်းတီးခြင်းလုံးဝမဖြစ်ပေါ်ပဲရှုမှတ်ရမယ်ဒီလိုနဲ့ပဲအစမပြတ်အဖြစ်မှန်ကိုတုံ့ပြန်မှုလုံးဝမရှိဘဲနဲ့ရှုမှတ်အောင်နေရမယ် လူတယောက်ကကျုပ်ကိုပြောဦးတယ်သူဂုရုတယောက်စီသွားတာဒီဂုရုကအင်မတန်စိတ်ကောင်းရှိတယ်ကျွန်တော်ကောင်းဖို့ကိုသူ့လက်တင်ထားရုံနဲ့ကျွန်တော်နှစ်ဆိုင်သောတမာတိကိုရခဲ့တယ်လေးနာရီလုံးလုံးဘာဖြစ်လို့ဖြစ်မှန်းကျွန်တော်မသိလိုက်ဘူးတဲ့လေးနာရီလုံးလုံးဘာဖြစ်လို့ဖြစ်မှန်းမသိလိုက်ရင်ဒါဟာဘယ်လိုတမာတိမျိုးလဲလေးနာရီလုံးလုံးအိပ်ပျော်နေရောဒါဟာတမာတိလားလေးနာရီလုံးလုံးအရင်မူးပြီးမေ့နေရင်ရောဒါဟာတမာတိလားတမာတိဆိုတာကကိုယ်ထဲမှာဖြစ်နေတဲ့အဖြစ်မှန်တွေကိုအဆက်မပြတ်သိရှိအောင်မြင်နေတာဖြစ်တယ်ဘယ်လောက်ကြာကြာအဆက်မပြတ်အနောက်အရှက်မရှိဘဲရှုမှတ်နိုင်တယ်လေဒါမှတမာတိဖြစ်တယ်ဓမ္မသာရင်ပညာအဆင့်သို့ဆက်လက်တက်သွားနိုင်မယ်စိတ်ရဲ့အတွင်းနဲ့ထဲမှာစုဆောင်းထားခဲ့သောအညစ်အကြေးများရုံညံ့မှုများကိုသီလသမာဓိဖြင့်သာပယ်ဖျက်၍မရဘူးတရားဓမ္မသည်ပညာကိုပါစင့်ကြံအားထုတ်မှပြည့်စုံသည်မိမိပညာကိုမိမိထူထောင်ပြီးအညစ်အကြေးများအားလုံးကိုတစ်ခုချင်းတစ်ခုချင်းပယ်ဖျက်ဖြစ်ပါဒါမှဒုက္ခဆင်းရဲခြင်းအလုံးမှကျွတ်လွတ်မည်သီလနဲ့သမာဓိကလည်းသူ့နေရာနဲ့သူအင်မတန်အရေးကြီးပါတယ်သီလမပြည့်စုံဘဲနဲ့သမာဓိမရနိုင်ဘူးသမာဓိရမှလည်းပညာကိုပြိုးထောင်နိုင်တယ်ဒါမှနောက်ရည်မှန်းချက်ပန်းတိုင်ဖြစ်တဲ့အကျွတ်တရားကိုရမယ်အကျွတ်တရားရတဲ့အစဉ်ဟာယုံနာနေပေအပြင်ဘက်အာယုံ6ပါးနေပေအပြင်ဘက်ကံကံဤအကျိုးဖြစ်တဲ့နေပေအပြင်ဘက်သို့ရောက်တဲ့အစဉ်ဖြစ်တယ်အကျောင်းကြောင့်အကျိုးဖြစ်ပေါ်ခြင်းမရှိတော့တဲ့နေပေသေးသို့ရောက်မှလုံးဝအကျွတ်တရားရမည်ဖြစ်တယ်မနက်ဖြန်ညမှာပညာအကျောင်းကိုဆွေးနွေးကြမယ်အခုဒီလနဲ့တမာတိအစဉ်မှာပဲရှိသေးတယ်၅ပါးသီလဟာအခြေခံအုတ်မြစ်ဖြစ်တဲ့အတွက်လုံးဝခိုင်လုံရမယ်။တမာတိကိုလည်းပြိုးထောင်ရမယ်။အပေါ်နှခမ်းနဲ့နှာသီးပြားကြားကဒီတိရိကံပုံဧရိယာ၄မှာတခဏကနေတခဏဖြစ်ပေါ်လာသောဝေဒနာမှန်သမျှကိုရှုမှတ်ပါ။တခြားနေရာတွေမှာလည်းဝေဒနာများပေါ်လာနိုင်တယ်။ဒါပေမဲ့ဒါတွေကိုအလေးမထားနဲ့ဒါတွေကိုရက်ပြစ်ဖို့လည်းမကြိုးစားနဲ့ရက်ပြစ်လို့လည်းမရဘူးဒီနှုတ်ခမ်းအပေါ်ကတရိယံပုံဧရိယာ၄မှာဖြစ်ပေါ်လာသောခံစားမှုဝေဒနာများကိုသာအလေးထားပြီးရှုမှတ်ပါတခါတလေဘာမှမပေါ်ဘူးဘာမှမှတ်လို့မရဘူးဝေဒနာကတစ်ချိန်လုံးရှိနေတာပဲခန္ဓာကိုယ်ရဲ့တစ်ခုမကျန်သောအစိတ်အပိုင်းအားလုံးမှာအချိန်အခါမရွေးဝေဒနာကရှိနေတယ်ကိုယ်စိတ်ကမမှတ်နိုင်တာသာဖြစ်တယ်အဲ့ဒီလိုဘာမှမှတ်လို့မရဖြစ်တဲ့အခါမှာစိတ်ကိုပြန်ပြီးစူးစိုက်နိုင်အောင်ထွက်သက်ဝင်သက်ကိုပြန်မှတ်လိုက်ပါ။တဘာဝထွက်သက်ဝင်သက်ကလေးကိုတောင်မှတ်လို့မရဖြစ်နေရင်အသက်ခပ်ပြင်းပြင်းလေးခဏရှူလိုက်ပါ။စိတ်ပြန်ငြိမ်လာရင်အသက်ကိုငိုတဘာဝအတိုင်းဆက်လက်ပြီးရှူပါစေ။ဝေဒနာကိုပြန်မှတ်လာနိုင်ပါလိမ့်မယ်။အချိန်ကိုကောင်းစွာသုံးချကြပါ။တစ်ဘက်ခါနေ့လယ်3နာရီမှာဝိပဿနာနယ်ပယ်ကိုကူးမယ်။ဒီအချိန်မတိုင်ခင်သီလကိုခိုင်လုံအောင်ထားပါ။သမာဓိကိုတမာအောင်ပြုလုပ်ပါ။စိတ်ကိုထက်မြက်တဲ့ထက်မြက်အောင်ပြုလုပ်ပါ။အခွင့်အရေးကိုအသုံးချပါ။တရားဓမ္မကိုကောင်းစွာအသုံးပြုပါ။မိမိရဲ့ကောင်းကျိုးအတွက်အနှောင်အဖွဲ့များမှချစ်လွတ်ရန်အတွက်တမန်မှုများယုံရှာမုန်းတိမှုများမာယွင်းသောယုံကြည်မှုများအာဟုတုအညီအကျေးများယုံညံ့မှုများမှကင်းလွပြီးစိတ်မှန်သောပျော်ရွှင်မှုကိုရကြပါစေစိတ်မှန်သောအေးချမ်းသာယာမှုတို့ကိုခံစားကြရပါစေသဝေတုတ္တပမင်္ဂလံ ပဝေတုတပ္ပမင်္ဂလံသာဓုသာဓုသာ